yada dula chine mdwe dope dope nya lu khate nya nya re bu witu ni nya wada chu sin de pye
kaba ma ji twi nyama pye ji shi bu twet chana lo naingan no tachin ga ati lin phaw pya tha da ko twi ya ba le me taya myat da chin lut lat chin naingan da a lu sit na lo nyin chan chin အခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေခါပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနစ်အစ်စ်တွေပဲဖြစ်ပါတယ်ဒီအမွေအနစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှကဘာမကြည့်သည့်မြန်မာပြည်ကြီးတည်ရှိနေမှာဖြစ်ပါတယ်ကဘာမကြည့်သည့်မြန်မာပြည်ကြီးဖြစ်ဖို့အတွက်လွတ်လပ်တဲ့အသင်းဖွဲ့တွေရှိရမယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြနေတာပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့လွတ်လပ်တဲ့အသင်းဖွဲ့တွေလို့ဆိုရမှာပရိုက်တာဖွဲ့စည်းတွေလူမှုရေးအဖွဲ့စည်းတွေနိုင်ငံရေးအဖွဲ့စည်းတွေအပြင်ဘာသာရေးအဖွဲ့အစည်းတွေရောမပါဝင်ဘူးလားလို့မန္တလေးတိုင်းမလိုင်မြို့နယ်ကဦးလေးရွယ်လူကြီးကျောက်ကဆွေးနွေးလာပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်ဘက်ကတမိုင်းဝင်ဖြစ်ရတဲ့နဲ့ချီပြီးအချက်တွန်းပြန်လည်ဆွေးနွေးဖို့အကြောင်းရှိလာပါတော့တယ်။ဒီတော့ကမ္ဘာ့ကြီးမြန်မာပြည်ကြီးဖြစ်ဖို့အတွက်လွတ်လပ်တဲ့အသင်းအဖွဲ့အစည်းတွေအရက်ဖက်လူအဖွဲ့အစည်းတွေလို့ကျွန်တော်သတ်မှတ်ခဲ့တဲ့စံနှုန်းတစ်ခုကိုဒီနေရာမှာပြန်တင်ပြချင်ပါတယ်။အရက်ဖက်လူအဖွဲ့အစည်းတွေဟာအလွန်အရေးကြီးပါတယ်။ဒါကြောင့်လွတ်လပ်ပြီးကောင်းမွန်ဖို့လိုပါတယ်။တနည်းပြောရရင်တရားမျှတတဲ့လူဖွဲ့စည်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့လူဖွဲ့စည်းဖြစ်ဖို့အတွက်အရက်ဖက်လူဖွဲ့စည်းတွေဟာအရေးပါတဲ့အခန်းကဏ္ဍမှာရှိပါတယ်။အရက်ဖက်လူဖွဲ့စည်းဆိုတာအထိပ္ပယ်ဖွင့်ညင်မယ်ဆိုရင်တာမန်အရက်သားတွေကိုအခြေပြုပြီးလူဖွဲ့စည်းကောင်းရကောင်းကျိုးအတွက်ဆောင်ရွက်မယ်ဆိုတဲ့အဖွဲ့စည်းတွေလို့အထိပ္ပယ်ရပါတယ်။သူတို့တွေဟာအစိုးရနဲ့မသက်ဆိုင်ပါဘူး။စီးပွားရေးလုပ်ငန်းတွေနဲ့လည်းမပတ်သက်ပါဘူး။တာမန်ပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဘဝတွေကိုတတ်နိုင်သမျှတို့တက်ကောင်းမွန်အောင်ဖြည့်ဆည်းပေးနေကြတာပဲဖြစ်ပါတယ်လူရလို့ဖြစ်လာရင်လူဖွဲ့စည်းနဲ့နေကြရပါတယ်အမိုးကံနဲ့နေကြရပါတယ်အာဏာရှိသူကအာဏာမဲ့သူကိုငွေကြေးချမ်းသာသူကဆင်းရဲနှံပါသူကိုအင်အားကြီးသူကအင်အားနည်းသူကိုထင်တိုင်းအနိုင်ကျင့်တဲ့အရင်းဆိုင်လူဖွဲ့စည်းတစ်ခုအဆုံးတတ်နိုင်ဖို့ဆိုရင်အရက်ဖက်လူဖွဲ့စည်းတွေအားကောင်းဖို့လိုပါတယ်ဒီကနေ့ဆိုရင်အရက်ဖက်လူဖွဲ့စည်းတွေဟာတာမန်ပြည်သူတွေကိုကိုစားပြုတာကြောင့်ပြင်စမမှန်နိုင်ဖြစ်ကျွန်တော်သတ်မှတ်ချင်ပါတယ်ဒါကြောင့်မလိုင်မြို့နယ်ကဦးလေးရဲ့ဆွေးနွေးချက်ဟာကျွန်တော်ဖွင့်ဆိုတဲ့အထိပ္ပယ်တွေနဲ့ကန့်ညီမယ်ဆိုရင်အဆင်ပြေပါတယ်။ဘာသာရေးအဖွဲ့အစည်းလို့ပြောတဲ့နေရာမှာအင်မတန်တိမ်မွေ့နေတဲ့ကိစ္စတွေရှိနေပြန်ပါတယ်။ဒါပေမဲ့ကျွန်တော်ဆိုလိုတဲ့အရက်ဖက်လူအဖွဲ့အစည်းတွေထဲမှာတာရင်နာရေးအသင်းတွေစွန့်လောင်းအသင်းတွေအထိပါဝင်ပါတယ်။တနည်းအားဖြင့်ပြောရမယ်ဆိုရင်လူအဖွဲ့အစည်းတွေကိုအကျိုးပြုဖို့အတွက်အစိုးရနဲ့မဆိုင်မဲလွတ်လပ်တဲ့အသင်းအဖွဲ့တွေဖြစ်နေမယ်ဆိုရင်ဘယ်အဖွဲ့အစည်းမဆိုကျွန်တော်လက်ခံသဘောတူပါတယ်။အထူးဖြင့်ဘာသာတိုင်းမှာရှိတဲ့ဘာသာရေးအဖွဲ့အစည်းတွေရဲ့အခြေခံဟာလူအဖွဲ့အစည်းကိုယဉ်ကျေးအောင်တွန်းတင်ဆုံးမစည်းရုံးလှုပ်ဆော်ကြရပါတယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့လွတ်လပ်ရေးကျူးပတ်မှုတမိုင်းကိုကြည့်ပါဖိနိတ်ခံဘွားကျုံဘွားကလွတ်မြောက်ဖို့အတွက်ယဉ်ကျေးတဲ့မြန်မာလူအဖွဲ့အစည်းကိုပြန်ရဖို့အတွက်ဘာသာရေးအသင်းအဖွဲ့တွေကတဆင့်စတင်လှုပ်ရှားခဲ့တာကိုတွေ့ကြရပါလိမ့်မယ်အလားတူပဲအင်္ဂလိပ်နယ်ချက်တွေကလည်းဘာသာရေးအသင်းအဖွဲ့တွေကိုအသုံးပြုပြီးမယဉ်ကျေးတဲ့လူအဖွဲ့အစည်းတွေကိုယဉ်ကျေးအောင်လှုပ်ဖို့ဆွေးနွေးရည်ရွယ်ချက်နဲ့နေချက်ကြတာလို့ဆိုပါတယ်ဒါပေမဲ့အင်္ဂလိပ်တွေရဲ့ရည်ရွယ်ချက်အစ်စ်မဟာဒီတစ်ခုတည်းမဟုတ်ခဲ့ပါဘူးဘာသာရေးတက်တက်တုံတုံဆုံးမမှုလုပ်မယ်ဆိုရင်ပြဿနာမရှိနိုင်ပါဘူးအင်္ဂလိပ်ဟာစစ်တပ်အင်အားငွေအင်အားကိုအသုံးပြုပြီးကျွန်တော်တို့နိုင်ငံကိုသိမ်းပိုက်ပါတယ်သူ့ရဲ့မူရင်းရည်ရွယ်ချက်ကတော့ကျွန်တော်တို့နိုင်ငံမှာရှိတဲ့တဘာဝအရင်းမြစ်တွေကိုထုတ်ယူပြီးအကျိုးစီးပွားရှာဖို့ဖြစ်နေပါတယ်အဲ့လိုရည်ရွယ်ချက်တွေရှိတဲ့ကြားထဲမှာပဲမြန်မာနိုင်ငံမှာရှိတဲ့တိုင်းသားတွေဟာအင်္ဂလိပ်တွေတုတ်တင်လာတဲ့ဘာသာရေးအပေါ်မှာရိုးရိုးသားသားတက်ဝင်ယုံကြည်ခဲ့ကြတာကိုတွေ့ရပါလိမ့်မယ်။ကျွန်တော်ဆိုလိုချင်တာကဘာသာရေးအသင်းအဖွဲ့တွေဟာလူဖွဲ့စည်းကိုလိမ္မာရင်ကျေးစီလိုတဲ့ရည်ရွယ်ချက်အမှန်နဲ့ဆောင်ရွက်မယ်ဆိုရင်တာမန်ပြည်သူတွေဟာရိုးရိုးသားသားလက်ခံနိုင်ကြတယ်ဆိုတာပါပဲ။မြန်မာနိုင်ငံရဲ့လွတ်လပ်ရေးကျူးပတ်မှုအစဟာဘာသာရေးအသင်းအဖွဲ့တွေနဲ့ပဲစတင်ခဲ့ရတဲ့အဓိကအကြောင်းရင်းတွေရှိပါတယ်။အဲ့ဒါကတော့နေချက်အင်္ဂလိပ်ရဲ့ဘာသာရေးအရခွဲခြားဆက်ဆံမှုတွေရှိခဲ့လို့ပါပဲ။ပညာတတ်ခြင်းအတူတူဗုဒ္ဓဘာသာဝင်တွေဟာအနိုင်ငံဘဝနဲ့နေရာမရခဲ့ကြပါဘူးအင်္ဂလိပ်နှစ်ချက်ကပထမဦးဆုံးစစ်မှုထောင်းဝင်ပြီးခဲ့တဲ့မြန်မာပြည်ကိုကြည့်လိုက်မယ်ဆိုရင်အဖြေကရှင်းပါတယ်ဒါကြောင့်မြန်မာနိုင်ငံမှာလွတ်လပ်ရေးလူချင်းရင်အသင်းအဖွဲ့ဖွဲ့စည်းနိုင်တဲ့အခြေအနေတစ်ခုကိုဖန်တီးရမှာဖြစ်ပါတယ်ဒီနေရာမှာအရင်ဆုံးပေါ်ပေါက်လာတဲ့လမ်းစာကတော့ဘာသာရေးအဖွဲ့အစည်းတွေဖွဲ့စည်းဖို့ပဲဖြစ်ပါတယ် YMCA လို့ခေါ်တဲ့ခရီးယန်လူငယ်အသင်းအဖွဲ့တွေ YWCA လို့ခေါ်တဲ့ခရီးယန်အမျိုးသမီးအသင်းအဖွဲ့တွေလွတ်လပ်လပ်ခွင့်ပြုထားတာကြောင့်သူတို့လိုပဲ YMB လို့ခေါ်တဲ့ဗုဒ္ဓကလျာဏယူဝအသင်းကြီးကိုဖွဲ့စည်းခဲ့ပါတယ်ဒီအသင်းကြီးရဲ့အစပိုင်းဆောင်ရွက်ချက်တွေကို 英国苏亚尼的基本苏烟把他一上月这里被西铁路天天家江西把的他们们不得把他也那先这边的德国的爸爸国英国苏亚的没意义给罗嘎尼地亚萨尼地德玛尼地萨的国境的亚的江湖他们必须的是偏为把的而且清阿萨路罗拉姆也德国的亚的哈把他也颠破的江湖比留掉清洗过萨点露露把的接触这么的就能见面吧
Yeah, 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 ye